တို့ကြားလာတာဒီမှာရှိနေတဲ့လူကြီးကြီးတယ်ဒီမှာပြရလူကြီးကိုယ်နဲ့ကိုစူးစားတယ်ဆိုတဲ့ညမှာပညာရေးကဏ္ဍလည်းအများကြီးပါတယ်လို့ကြား
ဟုတ်ကဲ့
ပညာရေးရဲ့ပါဝင်ပတ်သက်မှုကဘယ်လောက်ထိကြီးမားတယ်လဲကိုယ်လိုက်စားတို့ရဲ့လုပ်ငန်းတွေထဲမှာပြောဆက်လို့ရအောင
်ဟုတ်ကဲ့ပညာရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ community ကိုအကူအညီပေးလာတာ7နှစ်ရှိပါပြီအဲ့မှာကျွန်တော်တို့ program နဲ့ service provision ဆိုပြီးတော့ကျွန်တော်လှုပ်ဆောင်နေတဲ့အချိန်မှာဆက်လက်အနေနဲ့ကျွန်တော်တို့ပထမအရေးကြီးတဲ့အချက်ကတော့အောင်မြင်မှုအချက်ပေါ့လေအဲ့ဒါကတော့ collective ဟိုကပြီးခဲ့တဲ့ရှင်းနေမှာတန်ရာမှာ40 300ခန့်လို့ရှိတဲ့နေရာမှာမနှစ်ကဆိုလို့ရှိရင် 90 ရာခန့်လို့တက်သွားပါတယ်
ဟုတ်ဒါကတော့အမေရိကမှာရှိနေတဲ့မြန်မာအတိုင်းအဝိုင်းပေါ့
ဟုတ်ကဲ့
မြန်မာပြည်ထဲမှာရှိနေတဲ့လူတွေအတွက်ကောကူညီလှုပ်ဆောင်ပေးနေတာရှိတာပညာရေးအရာပဲဖြစ်ဖြစ်တခြားကဏ္ဍတွေရော
ဟုတ်ကဲ့ပထမဆုံးတော့ကျွန်တော်တို့ဒီအမေရိကန်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးဆက်သွယ်မှုအကောင်းဖို့အရေးကြီးတယ်လို့ကျွန်တော်မြင်တယ်။သူတို့ bilateral တနိုင်ငံနဲ့တနိုင်ငံအကြားဆက်ဆံရေးကောင်းဖို့လိုတယ်လို့ကျွန်တော်တို့ရက်ဖက်ကနေပြီးတော့မှလူထုအနေနဲ့ပါဝင်ကူညီဖို့လိုတယ်ဆိုတာကိုလည်းကျွန်တော်တို့တိမှတ်ပြုတယ်။ MBSCI ကဒီ policy conversation လို့လေဒီမူဝါဒပိုင်းဆိုင်ရာဒီ American ဆိုရနေပြီးတော့မှမြန်မာမှာထားတယ်မူဝါဒကောင်းအောင် constructive ဖြစ်အောင်ကျွန်တော်တို့မြန်မာနိုင်ငံအတွက်သာမကားပဲနဲ့ America အတွက်လည်းကောင်းမယ် a win win အားလုံးအတွက်ကောင်းတဲ့ဟာဖြစ်အောင်ကျွန်တော်တို့က advocacy ဝင်တာဖြစ်တယ် American နိုင်ငံဟာဆိုလို့ရှိရင်ခုကျွန်တော်တို့3သိန်းလောက်ရှိနေပြီမြန်မာတွေကဒီ3သိန်းတွေကပညာလည်းရယူကြတယ် college degree တွေလည်းရကြတယ် business လုပ်တဲ့လူတွေလည်းရှိတယ်အမျိုးမျိုးနဲ့ဒီမှာအောင်မြင်နေကြပါပြီဒီအောင်မြင်နေတဲ့လူတွေနဲ့သူတို့ရဲ့ network ကိုပူပေါင်းပြီးတော့မြန်မာဘက်ကိုအဲ့ resource recycle ပေါ့လေဒီကကျွန်တော်တို့ဒီကျွန်တော် resource တွေကိုမြန်မာအတွက်ကျွန်တော်ဘယ်လိုပြတုတ်ချရမလဲဆိုတော့ကျွန်တော်တို့ဒီ mechanism system ကို design လုပ်နေပါတယ်အဲ့တော့အဲ့မှာပညာရေးလည်းပါတယ်ဒီလူမှုရေးလည်းပါတယ်ပြီးလို့ရှိရင် culture ဒီ
ပြင်ကျင်းမှုပေါ့
ပြင်ကျင်းမှုလည်းပါတယ်ပြီးရင်လည်း business ပေါ့ဒီ business investment foreign direct investment commerce trading ဒီဟာတွေအားလုံးကကျွန်တော်တို့နိုင်ငံအတွက်အကျိုးပြုမြင်အထူးတစ်ဖြစ်ဒီကျွန်တော်တို့ democratic lens ပေါ်မှာသွားနေတဲ့အချိန်မှာအရေးကြီးတယ်ဆိုပြီးတော့မှဒီဟာကျွန်တော်တို့လှုပ်ဆောင်နေတာဖြစ်ပါတယ
်ဒီမူဝါဒရေးဆွဲနေတယ်ပြောတယ်အဲ့ဒါကောဘယ်လောက်လောက်ဆိုရင် account ပေါ်ဒီမူဝါဒရေးဆွဲလို့ PC မလဲ account ပေါ်တဲ့လုပ်ငန်းတွေဘယ်လိုစနိုင်မလဲ
ဒီမူဝါဒရေးဆွဲတယ်ဆိုတဲ့နေရာမှာကျွန်တော်တို့ကဒီ American နိုင်ငံချင်းဝင်ကြီးဌာနကိုကျွန်တော်တို့ဟိုတစ်နှစ်မှာ3ချိန်4ချိန်စသဖြင့်ကျွန်တော်တို့ဒီ recommendation ပေးပါတယ်ဆိုတော့ဥပမာဖြစ်ခုကျွန်တော်တို့တွေးဆနေရတဲ့ peace process မှာရယ်ပြီးလို့ရှိရင်ကျွန်တော်တို့ခဏခဏပြောတာသူတို့စီမှာကျွန်တော်မြန်မာနိုင်ငံရဲ့political ပြဿနာနိုင်ငံရေးပြဿနာဒီ ethnic conflict မှာပဲမူတည်တယ်ဒီ ethnic conflict ကိုကျွန်တော် resolve မလုပ်မချက်ကဒီနိုင်ငံရေးပြဿနာဖြစ်ရှိနိုင်မှာမဟုတ်ဘူးဒီနိုင်ငံရေးပြဿနာဖြစ်ရှိနိုင်ဖို့ကဒီ constitution နဲ့ institution တွေကိုကျွန်တော်တို့ပြန်လုပ်ဖို့လိုတယ်ဒီပြန်လုပ်ဖို့လမ်းစီရအကောင်းဆုံးကဒီ 21st century peace process မှာပဲဖြစ်တယ်ဒီလမ်းစီအကောင့်ထက်ဖို့ဖို့ကကျွန်တော်တို့အားလုံးဝိုင်းဝန်းမှရမယ်ဝိုင်းဝန်းတဲ့နေရာမှာ American ဆိုရတော်တော်လေးရည်ကြည်တယ်ပတ်စံအင်အားလူအင်အား moral support အဲ့ဒါတွေအားလုံးပေးဖို့ကျွန်တော်တောင်းဆိုထားတယ
်ဒါပေမဲ့တခုရှိတာ setback ပဲဆိုကြပါစို့နော်ဒီဟိုနောက်ကျောင်းပြန်သွားစရာအကြောင်းဖြစ်လာတာကဒီပြီးခဲ့တဲ့ January လကုန်မှာပဲသမ္မတ Trump ကနေပြီးတော့ဒီ presidential proclamation ဆိုပြီးတော့သူကပြည်ဝင်ခွင့် visa ကန့်တတ်တဲ့အမိန့်ညွှန်ကြားချက်ကိုသမ္မတအမိန့်ညွှန်ကြားချက်ထုတ်ပြန်လိုက်တော့လူတွေတော်တော်လေးအဲ့ထက်မှာအရင်တော့ကတော့သူကအာဖရိကတို့ဒီအရှေ့အလယ်ပိုင်းနိုင်ငံတွေသူကြီးညာခဲ့တာရှိတယ်ဒါပေမဲ့အခုခေါက်မှာကမြန်မာနိုင်ငံလည်းပါလာတော့လူတိုင်းကတော်တော်တန်အားတော်အောင်ဖြစ်သွားခဲ့တာပေါ့နော်ဆိုတော့အဓိကကတော့သူကတော့ဟိုပြည်ဝင်ခွင့် visa ကန့်တတ်တယ်ဆိုတော့ဂန္ဓာအလိုက်ပဲသူကကန့်တတ်ထားတာဆိုပေမဲ့လည်းမြန်မာနိုင်ငံကိုဒါတိုက်ရိုက်ထိခိုက်စေတဲ့အားတွေပါလာတာပေါ့နော
်
ဆိုတော့ဘလို့ဟာတွေကိုထိခိုက်စေတာလဲဟုတ်ကျွန်တော်တို့နည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့ presidential proclamation PP ပေါ့လေအဲ့ဒါဒီနှစ် general 31ရက်မှာ president တွေထုတ်လိုက်တာဖြစ်တယ်အဲ့မှာကျွန်တော်မြန်မာလည်းပါခဲ့တယ်အဲ့မှာပါတဲ့ visa ban ဆိုတဲ့နေရာမှာ restriction ပေါ့လေ restriction ပေးတာ immigrant visa ဒီရွှေ့ပြောင်းနေထိုင်မဲ့ visa ကိုသူတို့ပေးလိုက်တာဖြစ်တယ်အဲ့မှာလဲ exception ရှိတယ်ဥပမာအဖြစ်ဒီမြန်မာ national ဖြစ်တော်လဲပဲ American နိုင်ငံအတွက်အစိုးရအတွက်အလုပ်လုပ်ခဲ့တဲ့လူတွေကို exception ပေးတာတွေလည်းရှိတယ် religionsအတွက်နဲ့အလုပ်လုပ်မဲ့လူတွေ exception ပေးတာတွေလည်းရှိတယ်လို့ကျွန်တော်တို့သိတဲ့လောက်တော့တည်ထားတယ်။တိုးတော်လည်းပဲဒီအမေရိကန်မှာကျွန်တော်တို့3သိန်းလောက်ရှိနေပြီ။ကျွန်တော်မြန်မာကလူတွေအများဒီမှာတော်တော်များများတရားမှာ90ရာခိုင်နှုန်းလောက်က citizen ဖြစ်နေပြီ။အဲ citizen မှာသူတို့လက်များလေလရှိသေးတယ်တာသမီလည်းရှိတယ်သူတို့အဖေမေတွေလည်းရှိတယ်ဆိုတော့သူတို့ခေါ်မယ်ဆိုလို့ရှိရင်ခံနိုင်အားဖြစ်တော့ဒီ immigrant visa နရှိပြောင်း visa နဲ့ပဲသူတို့ခေါ်တာဖြစ်တယ်ဆိုတော့ဒီဟာတွေအားလုံး
ဇာရိုက်သွားပြီးတော့ထိ
သွားတယ်ထိသွားတယ်ဆိုတဲ့ဟာတက်ရောက်တယ်ဆိုတော့အဲ့ဒီတိမကားဘူးကျွန်တော်တို့ကဒီလိုမြန်မာနဲ့ American နိုင်ငံဆက်စပ်ရေးပြေလည်ဖို့ကျွန်တော် resource တွေတော်တော်လူအပ်နေတဲ့အချိန်မှာဒီလိုဖြစ်သွားတော့ဒီ long term implication တွေရှိနိုင်တယ်လို့ကျွန်တော်တို့ကယူကြည့်
ရှိမှာကျွတ်တဲ့အောင်မှုတွေရှိ
ကျွတ်တဲ့အောင်မှုတွေရှိလာအဲ့တော့ဒီဟာတွေကိုကျွန်တော်တို့အများဆုံးနဲ့ lift a wave လုပ်နိုင်ရကျွန်တော်တို့ step ယူနေပါတယ်အဲ့ဒီ step တွေကပါလဲဆိုလို့ရှိရင်ပထမအနေနဲ့တော့ဒီဟာပဲနှစ်ယောက်မိသားစုပဲနှစ်ယောက်လောက်ဒီ American မရှိတဲ့မြန်မာတွေထိမလဲဆိုတော့ကျွန်တော်တို့တီဘူးနားလည်းဖို့ပထမရည်ကြီးတယ်အဲ့ဒီတော့ကျွန်တော်တို့ survey ယူနေတယ်အဲ့ဒီ survey ယူပြီးတော့မှဒီနံပါတ်တွေနဲ့တွဲပြီးတော့အဲ့ဒီနံပါတ်တွေကိုမြင်ပြီးတဲ့နောက်အဲ့ဒီပုံမှာခြေခါပြီးတော့ကျွန်တော်တို့ကဒီဘက်ကျွန်တော်တို့လုပ်ဖို့ကပြမိတ်ဆွေဒီ congressor ရဲ့ state department ရဲ့ပြီးတော့မှ community members ရဲ့ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကိုလည်းပါဝင်လာဖို့လိုအပ်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါပေါင်းပြီးတော့မှအမြန်ဆုံး liftဒီကွလွခွေရအောင်ကျွန်တော်တို့က
စစ်စစ်ရုပ်သိမ်းပေးဖို့ပေါ့နော
်
ဒါပေမဲ့အမေရိကန်သမ္မတရဲ့ဒီသမ္မတဒေါ်နယ်ထရမ့်ရဲ့ကြီးညာချက်ထက်မှာသူကအသေးစိတ်ဖော်ပြထားတာကမြန်မာအစိုးရဘက်ကဒီအမေရိကန်အစိုးရလိုချင်တဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ့နော်ဟိုလိုက်နာခြင်းမရှိဘူးလှုပ်ဆောင်ခြင်းမရှိဘူးဆိုတဲ့အကြောင်းပြချက်သူကအသေးစိတ်သူကြီးညာချက်ထက်မှာတော့အသေးစိတ်ဖော်ပြထားပေါ့နော်ရေဘောအဖြစ်တော့ဒီအမေရိကန်အစိုးရဖြစ်စေခြင်းတဲ့ပုံစံလေးလှုပ်တဲ့အလုပ်တွေကိုအမေမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလှုပ်ဆောင်ခြင်းမရှိဘူးဒါကြောင့်မလို့မြန်မာနိုင်ငံကိုဒီစီးရင်ထဲမှာထည့်ရတယ်ဆိုသူကပြောထားတော့ဘာဒီမှာမြန်မာအစိုးရဘက်ကလိုအပ်ချက်ရှိနေတာလဲဟိုအလိုက်စားတော့ဘယ်လိုနားလည်ထားလဲ
ဟုတ်ကဲ့အဲ့ဒီမှာဖြည်းဖြည်းမှသူတို့တိကျပြောထားတာတော့ security လို့ချူရေးကိုအကြောင်းပြထားတာဖြစ်တယ်အဲ့လို့ချူရေးမှသူတို့ဆက်လက်ပြီးတော့မှပြောတာကဒီ identity management information ကိုမြန်မာအစိုးရ electronically နဲ့ကျွန်တော်American ဆိုရမပေးနိုင်တဲ့လူတွေ
passport တို့ဘာလို့မ
ှာ passport တို့ဒီ identity management ဆိုတော့အဲ့ဒါတော့သူတို့အကြောင်းပြတာပဲလို့ကျွန်တော်တို့ကတော့မြင်ပါတယ်ဒါမဲ့ဒီကျွန်တော်တို့မြန်မာဆိုရပိုင်းကနေပြီးတော့မှထလုပ်ပြီးတော့လုပ်ရမယ့်ပိုင်းတွေလည်းရှိကောင်းရှိနိုင်တယ်ဆိုတော့အဲ့ဒီတော့လည်းကျွန်တော်တို့ဆက်လက်ပြီးတော့မှလက်တွဲပြီးမှလုပ်ဖို့လည်းအဆင်သင့်ဖြစ်ပါတယ်အရေးကြီးဆုံးကတော့ဒီ policy ကကျွန်တော်တို့အမြင်အရဆိုလို့ရှိရင်မလုံလောက်အပ်တဲ့ပြည်သူလူထုတွေကိုတော်တော်လေးထိပါတယ်လို့ကျွန်တော်တို့မြင်တယ်။ပြီးတော့မြန်မာနဲ့ American စူရရဲ့ဆက်ဆံရေးကိုလည်းထိပါတယ်။ဆိုတော့ဒီဟာကိုကျွန်တော်တို့အများဆုံးဖြုတ်နိုင်အောင်ကျွန်တော်တို့ကစူးစမ်းလုပ်သွားဖို့ပါပဲရှိပါတယ
်။မကြတဲ့ခင်ရပိုင်းအတွင်းကပဲကိုအလိုက်စားတို့ဒီနေတဲ့ဒီ Indianapolis Indiana ပြည်နယ်က Indianapolis မြို့မှာဒီမြန်မာအတိုင်းဝိုင်းနေတဲ့တွေ့ပြီးတော့အခုဒီသမ္မတ Trump ရဲ့ကြီးညာချက်နဲ့ပတ်သက်ပြီးဟိုမြန်မာနိုင်ငံသားတွေရဲ့ဆိုးရိမ်မှုတွေ concern တွေပေါ့နော်သူတို့ဟိုသိကျင်တာတွေတွေ့ဆုံဆွေးနွေးပွဲလုပ်ကြတယ်ပြောတယ်ဟု
တ်ကဲ့အဲ
့တော့အဲ့တွေ့ဆုံဆွေးနွေးပွဲမှာကောဒီမြန်မာအတိုင်းဝန်ကြားတဲ့မှာပေါ့
ဟုတ်ကဲ့
ဒါဒီဟာကိုသူတို့ဘယ်လိုနားလည်ထားသလဲဟာသွားပြီးငါတို့တော့လာလို့မရတော့ဘူးသမ္မတထွန်းအစိုးရငါတို့ဆွေးမျိုးတွေပါတယ်လာလို့မရအောင်ပိတ်ပလိုက်ပြီလို့
ဟုတ်ကဲ့
အဲ့လို blanket ပေါ့နော
်ဟုတ်ကဲ့
ဒီဘုရားခြုံပြီးအဲ့လိုပဲအားလုံးတင်ကြုံပြီးနားလည်တာဒါမှမဟုတ်လည်းအသေးစိတ်နားလည်ကြသလားသူတို့ဘက်ကဆိုးရိမ်တဲ့မိဘနေရာပါတယ
်ဟုတ်ကဲ့အဲ့မှာလူလေတော်တော်တက်လာတယ်ပြီးတော့နေ့တိုင်းလိုပဲကျွန်တော်တယ်လီဖုန်းနဲ့ခေါ်တယ်မေးတယ်ကျွန်တော်ပထမဆုံးအနေနဲ့ကတော့ကျွန်တော်တို့ဒီ community ကိုဒီ PP ဆိုဒီမှာဒီ immigrant visa ကိုပဲထိတယ်ဆိုတာကိုကျွန်တော်တို့ explain လုပ်နိုင်ဖို့သူတို့အကောင်းအားလေအောင်လုပ်နိုင်ဖို့လုပ်တယ်ပြီးလို့ရှိရင်ဒုတိယအချက်အနေနဲ့ကတော့ဒီရှောက်တဲ့နေရာမှာကိုယ်ရည်လင်မယားပဲဖြစ်ဖြစ်ကိုယ်ရည်မိသားစုဝင်တွေကို petition လုပ်တဲ့အချိန်မှာဒီ ရတယ်မလားမရတည်ဘူးလားဆိုပြီးတော့မေးတဲ့လူတွေလည်းရှိတယ်မရတည်ဘူးဆက်လက်လုပ်ဖို့ပါပဲဒီဟာဘယ်လောက်ကြာမလဲတနေ့လားနှစ်နေ့လားကြာမလဲကျွန်တော်အများဆုံး lift လုပ်ဖို့ကျွန်တော်ဆောင်ရွက်သွားမယ်လက်တွေပြီးတော့မှလုပ်သွားမယ်အာပြီးတော့ကျွန်တော်ဒီ American တိုင်ယုံရန်ကုန်နဲ့လည်းကျွန်တော်အဆက်အသွယ်ရှိတယ်သူတို့နဲ့ပူးပေါင်းပြီးတော့လုပ်မယ်ဆိုတော့အများဆုံးဒီဟာကိုlift လုပ်နိုင်အောင်ကျွန်တော်တို့ကြိုးစားဖို့ပဲရှိတယ်ဆိုတော့တချို့လူတွေကဒီသူတို့ရဲ့အဖေအမေနဲ့ petition file ပြီးတာရှိတယ်တချို့လူတွေကသူတို့သာသမီအတွက် file ပြီးတာဖြစ်တယ်တချို့လူတွေရဲ့သူတို့ရဲ့လင်မယားအတွက
်
sponsor ပြီးတော့မဟုတ်ကဲ3လ4လလို့ကျွန်တော်တင်ထားတယ်အဲ့ဒါပြည်တော်မှာရောက်ပြီလဲ visa ရပြီလားဘယ်လိုဖြစ်မလဲကျွန်တော်ညှော်လင်းလို့ရသေးမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိတယ် family မရှိသေးဘဲနဲ့ family ကိုယ့်ရဲ့လင်မယားကိုအမျိုးသမီးပဲဖြစ်ဖြစ်မြန်မာမှာသွားပြီးမှလက်ထပ်ဘူးဆင်ဆင်နေတဲ့လူတွေရှိတယ်။ဒါတော့ဒီမှာတင်းတဲ့အတိုင်းပဲဒုက္ခတွေလည်းဆိုလို့ရှိရင်တတော်များများကဒီ single အနေနဲ့ပဲရောက်လာကြတယ်
ဆိုတော့
ဟိုဘက်ကိုတို့လင်မယားသွားယူဖို့ဆင်ဆင်နေတဲ့လူတွေအများရှိတယ်။ဆိုတော့ကျွန်တော်တို့ထင်ပါတယ်အခုအတိအကျတော့ပြောလို့မရတဲ့ဘူးအာ percentage တတော်များများထိတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲဒီတော့ဖြတ်သိမ်းဖို့ပဲကျွန်တော်တောင်းချင်တယ်
။ဟုတ်ကဲ့ဝိလိုက်ကိုစီပြေတဲ့အများကြီးဖြစ်တဲ့